ဟောင်ကောင်မှာသတင်းလွတ်လပ်ခွင့်ရိုးရင်းဆွေးုပ်လာနေချိန်အွန်လိုင်းသတင်းဝက်ဘ်ဆိုက်တစ်ခုပိတ်သိမ်းတော့မယ်လို့ကြေညာပါတယ်။ရဲတပ်ဖွဲ့ဝင်ရောက်စီးနင်းပြီးသူတို့လူခဏဦးကိုနိုင်ငံတော်အကြီးအကျယ်ပြစ်စီမှုနဲ့ဖမ်းဆီးခံရပြီးရပိုင်းအတွင်းမှာပဲဒီမိုကရေစီကိုထောက်ခံတဲ့ Citizens News Outlet ကသူတို့ဆုံးဖြတ်ချက်ကိုတနင်္လာနေ့ Facebook မှာကြေညာလိုက်တာဖြစ်ပါတယ်။မီဒီယာဝန်ကြီးယူရင်းလာတဲ့အတွက်သူတို့ရဲ့ရည်မှန်းချက်စံရီစံညွှန်းအတိုင်းအကြောင်းကြားမဲ့လုပ်နိုင်စရာမရှိတော့ဘူးလို့ဆိုပါတယ်။တချင်ကမီဒီယာတက်ကြွမှုရဲ့ဗဟုအထက်အချာဖြစ်ခဲ့တဲ့ဒဇိုင်းတပိုင်းကိုပိုင်းအုပ်ချုပ်ရေးရဒေသဟောင်ကောင်မှာတရုတ်အစိုးရက2019အမျိုးသားလူမျိုးရေးဥပဒေပြဋ္ဌာန်းပြီးတဲ့နောက်အစိုးရနဲ့သဘောထားကွဲသူတွေကိုနှုတ်ပိတ်ဖို့လွှတ်ဆောင်လာတာဖြစ်ပါတယ်။အခုပိတ်သိမ်းတဲ့ Citizen News ဟာမကြမီလပိုင်းအတွင်းပိတ်သိမ်းသွားခဲ့တဲ့ Apple News နေ့စဉ်သတင်းစာနဲ့ Stand News Online တို့အပြီးတရအချိန်မြောက်ပိတ်သိမ်းတဲ့မီဒီယာဖြစ်ပါတယ်။1998မှာ British လက်ကလွှဲပြောင်းရယူခဲ့ပြီးတဲ့နောက်150ကျားတဲ့အထိခွင့်ပြုထားပါမယ်လို့ကတိပြုခဲ့တဲ့သတင်းနဲ့ပြည်သူလွတ်လပ်ခွင့်တွေမှိမ့်မှိန်လာတဲ့အတွက်အမေရိကန်နဲ့အနောက်နိုင်ငံတို့ကတရုတ်ကိုရှုတ်ချနေကြပါတယ်